မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းတချို့ပြန်ပြင်ဆင်မဲ့အကြောင်းဖြစ်ပါတယ်။အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီကိုယ်စားလှယ်လောင်းနေရာတချို့ကိုပြန်လည်ပြင်ဆင်မယ်လို့ NLD ကပြောဆိုလိုက်ပါတယ်။88မျိုးဆက်တွေရဲ့နိုင်ငံရေးခံကဏ္ဍကိုပါတီဘက်ကအတိအမှတ်ပြုတယ်လို့လက်ရှိကိုယ်စားလှယ်လောင်းရွေးချယ်မှုကြောင့်ဝေဖန်မှုတွေရှိနေပေမဲ့ပါတီရင်းစည်းလုံးညီညွတ်မှုကိုထိခိုက်မှုမရှိဘူးလို့လည်းပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလာမယ့်ရွေးကောက်ပွဲအတွက်ပါတီရဲ့အမတ်လောင်းကြီးရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ရွေးချယ်ထားပြီးသားကိုယ်စားလှယ်လောင်း9နေရာကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုလိုက်ပါတယ်။ပါတီရဲ့ဗဟိုအလုံးမှုဆောင်တဦးလည်းဖြစ်ပါတီရဲ့ပြောခွင့်ရသူရှေ့နေကြီးဦးညံဝင်းကအခုလိုပြောပါတယ
်။9နေရာလောက်ပြင်ဖို့ရှိပါတယ်။ကျွန်တော်တို့ကဟိုအောက်ခြေကတင်လာတဲ့အရင်ရဲ့85ရက်နေတော့ကျွန်တော်အတီးစီကျွန်တော်တို့အတီးမကြည့်ပဲပြောင်းပြင်ပြောင်းလဲမှုလောက်တာတော့85ရက်နေမှာပဲရှိတယ်အဲ့တော့ကြောင့်နောက်တစ်ခုကကျွန်တော်တို့ပါတီအနေနဲ့ကစိတ်မကြခင်လုံးဝနှစ်ကလုတ်တဲ့ဤလာကမှအတီးကိုပြည့်စုံနေစီပါဒါဒီတိုင်းရဲ့လွတ်လပ်ခြင်းညာပြောကြဆွေးကြတယ်ဝေဖန်ကြတယ်မတင်တော့ဘူးလို့ပြောကြတယ်ဒါကတော့သူတို့ပြောတာတွေကလည်းတဘာဝကြတယ်လို့ပဲဆိုတာတရားဝင်အယောက်မှကျွန်တော်မတွေ့သေးပါဘူးလုတ်ကြမယ်လို့ပြောတာဆိုတာတော့ကြားပ
ါပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုမြို့နယ်တွေကတင်ပြထားတဲ့ဆင်းရဲအတိုင်းအများစုကိုရွေးချယ်ခဲ့တာဖြစ်ပြီးဗဟိုကော်မတီကအ ਨੇ စုကိုပဲရွေးချယ်တာဖြစ်တယ်လို့လည်းဦးညံဝင်းကပြောပါတယ်ဒါပေမဲ့အများကမျှော်လင့်ထားသလို88မျိုးဆက်ခေါင်းဆောင်တချို့အပါအဝင်လူ widetilde များတဲ့နိုင်ငံရေးသမားတချို့ကိုပါတီကိုယ်စားလှယ်လောင်းမရွေးတဲ့ကိစ္စနဲ့ပတ်သက်လို့တော့အတော်လေးဝေဖန်ခံနေရတာဖြစ်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့88မျိုးဆက်တို့ရဲ့နိုင်ငံရေးအင်အားကိုအသိအမှတ်ပြုတယ်လို့ပြောပါတယ်။ဒါပေမဲ့အခုအစ်စ်ထက်ရွေးမဲ့အထက်မှာ88မျိုးဆက်တို့တည်းကပါမပါကိုတော့ဥညာဝင်းကမပြောပါဘူး။
ကျွန်တော်တို့ပါတီကနော်ဟိုအဲ့ဒီလိုဆိုကျွန်တော်တို့ရှောက်နိုင်ရဲ့ရှောက်ခွင့်ကိုဘယ်သူမှမပိတ်ကြပါဘူးအဲ့တော့နိုင်ငံကြီးကကျွန်တော်တို့စိတ်ရှိကိုဘယ်လိုသဘောထားလဲလို့ဆိုရင်ကျွန်တော်တို့စိတ်ရှိကကအင်အားတရရှိတယ်ဆိုတော့ကျွန်တော်တို့အိမ်မပြူပါနဲ့ကျန်တာကျွန်တော်တို့ဘာမှဒါမတ်ချက်ပြည့်စရာတော့မရှိပါဘူ
းအခုချိန်ထိတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘက်ကကိုယ်စားလှယ်လောင်းအမည်စရင်ကိုရွေးကောက်ပွဲကော်မရှင်ထံအပြစ်တက်မတင်နိုင်သေးပါဘူး။ဒါအပြင်လာမယ့်ရွေးကောက်ပွဲမှာပြည်နယ်ရေးတဲကမြို့နယ်စင်မြို့နယ်မှာ NLD အနေနဲ့ဝင်ရောက်ရှင်းပြနိုင်မှာမဟုတ်သလိုအခုချိန်ထိလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေတခြားနိုင်ငံရေးပါတီတို့နဲ့ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်မှုတွေလည်းမရှိသေးပါဘူး။နိုင်ငံတော်ဝန်ရေးပေးတွေ့နေတာကြောင့်လဲကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းမှုရောမဲဆန္ဒရှင်စီရင်စည်းစစ်မှုတွေပါတုံ့နှေးသွားရတယ်လို့လဲပါတီကပြောပါတယ်။လက်ရှိမှာတော့ရွေးကောက်ပွဲထက်ရေးပေးကူညီရေးကိုပါလှုပ်ကန်ဆောင်ရွက်နေကြရတာဖြစ်ပါတယ်ရှင်။